မလေးရှားဝန်ကြီးချုပ်မဟာသီယာမိုဟာမက်ကမမျှော်လင့်မထားပဲယာသည်ယာရုကနေနှုတ်ထွက်စာတင်ခဲ့ပြီးတဲ့နောက်သူ့ရဲ့နှုတ်ထွက်စာကိုဘုရင်ကလက်ခံခဲ့ပေမဲ့ဝင်ကြီးချုပ်တဲ့မခန့်နိုင်ခင်အထိယာယီဝင်ကြီးချုပ်ဖြစ်ဆက်လက်တာဝန်ထမ်းဖို့ပြောကြားခဲ့ပါတယ်။ဝင်ကြီးချုပ်တဲ့မခန့်နိုင်ခင်နဲ့ကက်ဘိနက်ဝင်ကြီးအဖွဲ့အစည်းမဖွဲ့နိုင်ခင်အထိဒေါက်တာမဟာသီယာဆက်လက်တာဝန်ယူသွားမယ်လို့သူ့ရဲ့ရုံးကကြေညာချက်ထုတ်ပါတယ်။ထင်ရှားတဲ့နိုင်ငံရေးခေါင်းဆောင် NY Ibrahim ကိုဘေးဖယ်ပြီးတော့ညွန်ပေါင်းအစိုးရသည့်ဖွဲ့နိုင်ဖို့ဝင်ကြီးချုပ်ရဲ့ဘာသာတူပါတီနဲ့တခြားအတိုက်ခံပါတီတွေကြားစနေတနင်္ဂနွေရုံးပိတ်ရက်အတွင်းဆွေးနွေးခဲ့ကြပြီးတဲ့နောက်ဝင်ကြီးချုပ်မဟာသီယာဒီကနေ့နှုတ်ထွက်စာတင်တာဖြစ်ပါတယ်။ဒေါက်တာမဟာသီယာနှုတ်ထွက်ကြောင်းဝင်ကြီးချုပ်ရဲ့ကြေညာရုံးရဲ့ကြေညာချက်ထဲမှာတော့ဘာကြောင့်လဲဆိုတာရှင်းပြမထားပါဘူး။ပါတီကောင်းဆောင်မဟာသီယာဘက်ကရည်တည်တဲ့အနေနဲ့ဘာသာတူပါတီကလည်းညွန်ပေါင်းအစိုးရတွေကနေနှုတ်ထွက်တယ်လို့ဒီကနေ့မှပဲကြေညာပါတယ်။ဒါပေမဲ့ဒေါက်တာမဟာသီယာဟာဘာသာတူပါတီဥက္ကဋ္ဌယာရုကနေလည်းနှုတ်ထွက်ခဲ့တာပါ။2018ရွေးကောက်ပွဲမှာအသက်60ကျော်ဒေါက်တာမဟာသီယာအနိုင်ရခဲ့ပြီးတဲ့နောက်နှစ်နှစ်ကြာရင်မစ္စတာအန်ဝါကိုရာထူးလွှဲပေးမယ်ဆိုတဲ့ကတိနဲ့ညွန်ပေါင်းအစိုးရဖွဲ့ထားတာဖြစ်ပါတယ်။လက်ရှိမှာဘယ်ပါတီကမှအစိုးရဖွဲ့နိုင်လောက်အောင်လွှတ်တော်အမတ်အရေးအတွက်မပြည့်တာကြောင့်စီးမြင့်ခံဘရင်ကအစိုးရအသစ်ဖွဲ့နိုင်ဖို့နိုင်ငံရေးပါတီတစ်ခုခုကိုဖိတ်ခေါ်မလား။ဒါမှမဟုတ်ရွေးကောက်ပွဲအသစ်ကျင်းပမလားဆိုတာစောင့်ကြည့်ရမှာဖြစ်ပါတယ်။ဒီချိန်တုန်းကဒေါက်တာမဟာသီယာရဲ့အလုပ်တင်ဖြစ်ခဲ့ပြီးနောက်မှာနိုင်ငံရေးပြိုင်ဘက်ဖြစ်လာတဲ့အန်ဝါ Ibrahim ကိုလိန်လူချင်းဆက်ဆံတဲ့ဆွဲဆွဲချက်နဲ့ဒေါက်တာမဟာသီယာအရင်ဝင်ကြီးချုပ်ဒါဝင်ယူထားစင်မှထောင်ချခဲ့ပြီးတော့ပြီးခဲ့တဲ့မေလကမှမလေးရှားဘုရင်ရဲ့လွန်ငင်းချမ်းသာခွင့်နဲ့သူပြန်လွတ်လာခဲ့တာဖြစ်ပါတယ်။